အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 ကာယောဂါဖြစ်ပွားတာရှစ်လကြာလာချိန်မှာဒီယောဂါနဲ့တည်ဆောင်းလာသူကဘာမှာ8,000ရှိလာတဲ့အတွက်ကာကွယ်ဆေးရဖို့အပြင်းထန်ကြိုးစားနေကြပါတယ်။ဒီကြားထဲအချိန်လေးပိုးပြီးဆိုးစေနိုင်တဲ့ဒကြောပြန်ကူးဆက်မဲ့ဒုတိယလှိုင်းအန္တရာယ်ပါရှိနေတဲ့အတွက်စံသက်ဆဲကာဝယ်ဆေးတွေကအလားအလာရှိတဲ့ဆေးတွေနဲ့ပတ်သက်ပြီးအမှုစီဝဗေဒပညာရှင်မခင်စာဝင်းကြည်ကိုမြန်မြန်ပြီးတင်ပြပေးမှာပ
ါ။လာလာကောင်းတဲ့ကာဝယ်ဆေးဆိုတဲ့ဟာကတော့စုစုပေါင်းဆိုလို့ရှိရင်၅ခုရှိတယ်ပေါ့နော်။ပထမဆုံးအနေနဲ့ပြောရမယ်ဆိုရင်တော့ US အခြေစိုက် Moderna ကုမ္ပဏီကထုတ်တဲ့ mRNA ကာဝယ်ဆေးတစ်ခုဖြစ်ပါတယ်။သူတို့ Phase 3ကိုစခဲ့တဲ့ဟာကဇူလိုင်လ28ရက်နေ့မှာ။နံပါတ်1ကတော့Pfizer ရဲ့ German company ရဲ့နောက်တရုတ် company တို့ရဲ့အသုံးပြုပေါင်းပြီးတော့သူတို့လေ့လာစမ်းသပ်နေတဲ့ဟာတခုရှိတယ်။အဲ့ဒါလည်း mRNA ကာဝယ်ဆေးပဲ။သူတို့လည်းအခုဒါ Phase 3ကိုသူတို့စမ်းနေတယ်ပေါ့နော်။တတိယတစ်ခုအနေနဲ့ဆိုလို့ရှိရင် Cancer Biotech ဆိုတာတရုတ်ပြည်ကအခြေစိုက်ပါ။သူကကြတော့တရုတ်ပြည်အခြေစိုက် Biotech ဇီဝနည်းပညာကုမ္ပဏီဖြစ်ပေမဲ့တရုတ်ပြည်စစ်တပ်နဲ့သူတို့တွဲပြီးတော့လုပ်တဲ့ဟာပေါ့နော်။စစ်တပ်မှဆိုလို့ရှိရင်တော့သူတို့ကအခွင့်ကိုပေးထားပြီဆိုပြီးတော့သိရပါတယ်။အဲဒါမဲ့ပြည်သူတွေအတွက်ကိုသူတို့ Phase 3စမ်းတဲ့ဥစ္စာကတော့စမ်းနေကြမယ်။နောက်နံပါတ်4ခုကကြတော့ UK အခြေစိုက် University of Oxford ကသူကဒီ Sweden company နဲ့ပူးပေါင်းပြီးသူတို့လေ့လာစမ်းသပ်နေတယ်ဟာအဲ့ဒါလည်းဒီ Phase 3မှာသူတို့သွားနေပါတယ်နောက်နံပါတ်5ကကြတော့ဒီတရုတ်ပြည်အခြေစိုက် company တခုပဲသူတို့ရဲ့ Phase 3ကိုကြာ UAE မှာသူတို့စပြီးတော့လူတွေကိုစမ်းနေပြီဆိုပြီးတော့သူတို့ပြောထားတယ်ဒါပေမဲ့အခြေအနေဘယ်လိုရှိတယ်ဆိုတဲ့ဟာကတော့စောင့်ကြည့်အောင်ပဲပေါ့နော
်ဒီ mRNA ကိုအခြေတည်ပြီးတော့စမ်းတယ်ဆိုတော့ဘယ်လိုစမ်းတာလဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါ mRNA ဆိုတဲ့ဟာကိုမပြောခင်မှာဆို mRNA ဆိုတာ RNA တွေကတမျိုးပဲပေါ့နော်ဆိုတဲ့ခါကျတော့ဒီအခုချိန်လောက်ဆိုလို့ရှိရင်တော့လူတော်တော်များများရင်းနှီးတွဲဝင်နေမှာတော့မျိုးဗီဇ DNA ဆိုတာလူတွေရောဒီသက်ရှိသက်တော်ကတွေတိုင်းမှာရောမျိုးဗီဇ DNA ဆိုတာရှိရပါတော့ဒီ DNA ကနေပြီးတော့ protein တွေတော့ glue ခန္ဓာကိုယ်ရဲ့ cell တစ်လုံးနဲ့တစ်လုံးနဲ့ဆက်သွယ်မှုတွေမှာဆိုလို့ရှိရင်အသုံးပြုမဲ့ဟာ protein လေးတွေလို့ခေါ်တယ် protein တွေထွက်ဖို့အတွက်ကို DNA ကနေပြီးတော့ protein ထွက်ဖို့အတွက်ကိုခလဲမှာဂျာဂန်လုပ်ပေးတဲ့ဟာ RNA လို့ခေါ်တယ်ဒီ RNA ရှိတော့မှဒီ protein ကိုထုတ်လို့ရမယ်ပေါ့နော်ဒီ mRNA vaccine ဆိုတဲ့ဟာ mRNA ဆိုတဲ့ဟာအရှိတော့ messenger RNA RNA သုံးမျိုးရှိရတဲ့မှာဒီ messenger RNA က protein ကိုဖြစ်ဖို့အတွက်သူကဟိုအဓိကပါဝင်လုပ်ပေးရတဲ့ဟာပေါ့နော်သူရဲ့ concept ကဘာကိုအခြေခံလဲဆိုတဲ့အခါကျတော့ DNA ကိုမထည့်ဘဲနဲ့ RNA ကိုထည့်လိုက် mRNA ကိုထည့်လိုက်တယ်ဆိုလို့ရှိရင်ကဒီ mRNA ကနေ protein ကိုပြောင်းမှုလွယ်တယ်ဆိုတဲ့အခါကျတော့လူရဲ့ခန္ဓာကိုယ်ထဲကိုသူ mRNA ရောက်သွားပြီဆိုလို့ရှိရင်ဒီ mRNA ဒီ virus ရဲ့ mRNA အပိုင်းကလေးတစ်ခုပဲဖြစ်မှာပေါ့ virus ကပုံစံလေး virus ဟိုအတုဖြစ်ဖို့အတွက်ကိုအထောက်အကူပေးမယ် mRNA တစ်ခုပေါ့အဲ့ mRNA တစ်ခုကခန္ဓာကိုယ်ရဲ့ရောက်မယ်ရောက်ပြီးသွားလို့ရှိရင်ခန္ဓာကိုယ်ကခုကအာဒီ mRNA ကထွက်လာတဲ့ virus အတုကိုပြန်ပြီးတော့တုံ့ပြန်လိုက်မယ်အဲ့တုံ့ပြန်တဲ့ဟာဒီဒီ virus acid ဝင်တဲ့ပုံစံလိုမျိုးအတိုင်းဖြစ်တဲ့ပေါ့နော်အဲ့ဒီဟာကြောင့်မို့ဒီခန္ဓာကိုယ်ခုကအာမှာမှန့်ညံဆိုတဲ့ဟာတစ်ခုပေါ်သွားပြီးတဲ့ခါကျရင်နောက်တကယ်လို့ကိုကတကယ် virus acid နဲ့တွေ့တယ်ဆိုတဲ့အချိန်မှာဒီမှန့်ညံကနေပြီးတော့ဒီဟိုခုခံအားနဲ့ပြန်ပြီးတော့တိုက်ထုတ်ပေးနိုင်တယ်ဒါကကာကွယ်ဆေးရဲ့သူ့ရဲ့ဟိုအခြေခံထားတဲ့ mRNA ကာကွယ်ဆေးကိုအခြေခံထားတဲ့ဒီသဘောတရားကိုပြောပြတာပါရှင်ဟုတ်
ဆရာကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချရဘူးဆိုတာဘယ်ပုံမှာမဟုတ်ပါဘူ
းကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချရဘူးဆိုတာကဘယ်ဘယ်ဆေးမဆိုဆိုးကျွနဲ့ကောင်းကျွနဲ့ကိုရှင်းရတယ်အဲ့ဒီရှင်တဲ့အခါမှာဘေးထွက်ဆိုးကျိုးသည်မပြောပါလောက်အောင်နေပြီးတော့ကောင်းကျိုးကပို့ပြီးအလေးတားနေအဲ့လိုမျိုးသည်ကောင်းတဲ့ကာကွယ်ဆေးတစ်ခုဆိုပြီးတော့ပြောရတာပေါ့ဘာလို့လဲဆိုတော့ဒီလိုဘေးထွက်ဆိုးကျိုးများတယ်ဆိုလို့ရှိရင်ကလူငယ်တွေခံနိုင်တယ်ဆိုရင်တော့မှယောဂအကန့်ရှိတဲ့လူတွေခံနိုင်မလားကလေးတွေခံနိုင်မလားလူကြီးတွေခံနိုင်မလားဒါမျိုးတွေရှိလာတယ်ပေါ့နော်အဲ့ဒါကြောင့်မို့လို့ပါဟ
ိုစမ်းသပ်တဲ့အခါမှာအဆင့်ဆင့်ဆမ်းရတယ်ပေါ့နော်အဆင့်3ကျောင်းမှစိတ်ချရတယ်လို့ပြောလို့ရတာပေါ့
ဟုတ်ကဲ့ပါ။ဘာလို့လဲဆိုတော့ acid 1မှာကသူကလူ10ကဏ္ဍလောက်ကလေးနဲ့ခဏစမ်းလိုက်တယ်။စမ်းပြီးခါကျရင်ဒီ acid 1မှာသူကဒါလူတွေကိုဘယ်လောက်ပေးရမယ် dosage တွေကိုသူတို့မှန်းမယ်။နောက်ပြီးခါကျရင်ဒီဟာဒီဘယ်လောက်စိုးစိုးရွရွစိုးကျိုးတွေရှိတယ်လဲဆိုတဲ့ဟာကိုစမ်းမယ်။နောက်ပြီးခါကျရင် stage 2မှာကျရင်ဒီ stage 1ရဲ့နည်းနည်းပို့ပြီးများတဲ့လူရဲ့ပုံမှန်လားပေါ့နော်။ရာကဏ္ဍဖြစ်နိုင်တယ်။ထောင်ကဏ္ဍတစ်ထောင်လောက်ဖြစ်နိုင်တယ်။ဒီ stage 2ကိုရောက်သွားပြီးတဲ့ခါကျရင်ဒီဟာဒီဘယ်လောက်အထိ safe ဖြစ်သလဲပေးလို့ရပြီလားဆိုတဲ့ဟာကိုအဲ့ဒါတွေကလူအများနဲ့နည်းနည်းပူဆန်းတယ် phase 3ကိုရောက်တဲ့ခါကျမှလူကထောင်နဲ့ထိရတယ်5000 6000 8000တချို့ဆိုလို့ရှိရင် 3000 ခုဒီ Moderna ဆိုလို့ရှိရင်သူ 3000 နဲ့စပြီးဆန်းနေရဲ့ဆိုတော့စမ်းတဲ့လူများလာလေလေသူ့ရဲ့ဆိုးကျိုးကြောင့်ဟိုအဆုံးရှုံးမှုထိခိုက်နေတာမျိုးတွေနည်းလာလေလေပြောရမလား
ရုရှားကစမ်းတတ်မှုပါဆိုလို့ရှိရင်အဆိုးကနေပြီးတော့ သာချက်ချင်းကြီးအတီးပြုတ်ပေးလိုက်တယ်ပေါ့နော်ဒီလိုမျိုးအဆန့်ဆန့်ဆန်းတက်မှုတွေလုံးမလုံးမတေချာဘူးဆိုပြီးအခုစုံစမ်းမှုတွေလုပ်နေပါတယ်ဆိုတော့ဒါမျိုးပေါ့နော်ဒါကိုစိတ်ချတယ်မချဘူးဆိုအဲ့ပုံမှာမူတည်ပြောတာဖြစ်မှာနော
်ဟုတ်ကဲ့ပါကျွန်တော်တို့ဖတ်ရတော့ဆိုရင်ရုရှားကဟိုအဆင့်3ကိုသူကဒီလိုမျိုးလူကြီးထောင်ကနေနဲ့မစစ်လိုက်ဖဲနဲ့ပေါ့နော်သူကချင်းချင်းတန်းပြီးတော့ပေးလိုက်တယ်လို့မျိုးဖြစ်သွားတယ်ပေါ့နော်အဲ့ဒီခါကျတော့ဘာတွေဖြစ်နိုင်တယ်လဲဆိုတော့မမျှော်လင့်ထားတဲ့case တွေဖြစ်လာနိုင်တယ်ပေါ့ဒီဥမာစစ်တဲ့လူကြီးနည်းနည်းမှာကခုခံအားသည်ပုံစံမျိုးကတမျိုးတည်းဖြစ်နိုင်တယ်ဟိုနည်းနည်းပဲစွဲပြရတာမျိုးဖြစ်နိုင်တယ်လူကြီးထောင်ထဲချီသွားတဲ့ခါကျတော့ခုခံအနေအမြင့်ပေါ်မှာပြီးတော့လူကဘယ်လောက်ဖျားတတ်မလဲနောက်သူ့ရဲ့ reaction ပေါ့ဘာလို့လဲဆိုတော့ဒီကာကွယ်ဆေးဖြစ်တယ်ဆိုတဲ့ဟာကဒီ virus အစ်စ်ကိုသူကဒီဥနိုင်စွမ်းလို့ယောဂပေးနိုင်စွမ်းလို့ဖယ်ထားတဲ့ပုံစံမျိုးကိုပေးတာပါကာကွယ်ဆေးဆိုတဲ့ဟာလေဆက်ခါကြအနည်းဆုံးတော့ခန္ဓာကိုယ်ထဲမှာ foreign body တခုအနေနဲ့ဝင်သွားရတော့ကြမှာခန္ဓာကိုယ်အခုကသူ့ကိုတုံ့ပြန်မှာဒီတုံ့ပြန်တဲ့အားဒီဘလောက်အချိန်ကြီးဆိုးရွားသလဲမဆိုးရွားဘူးလဲဆိုတဲ့ဟာကိုသူ့ကိုပြောဖို့ဘောင်နည်းနည်းကျင်းသွားတယ်ပေါ့နော်သူတို့ရဲ့လေးလာမှုနည်းသွားတဲ့အချိန်မှာဒီကိုယ့်ရဲ့ယုံကြည်မှု confidence level ဆိုတဲ့ဟာရှိတယ် confidence interval ဆိုတဲ့ဟာနည်းနည်းနည်းသွားတယ်ပေါ့
ဆိုတော့ဒီကာကွယ်ဆေးတခုကောင်းတယ်မကောင်းဆိုတာဘယ်လိုပြောနိုင်မှာလဲ
အကောင်းနဲ့ကာကွယ်ဆေးဆိုတဲ့ဟာဒီအကျိုးတကယ်ရှိတယ်နောက်ပြီးတော့ဘေးထွက်ဆိုးကျိုးတွေလည်းနည်းတယ်ပေါ့နော်အဲ့ဒီဟာနှစ်ခုပြည့်စုံမှသာဒီဟာကိုပြည်သူတွေကိုပေးနိုင်တယ်ဆိုတဲ့ကာကွယ်ဆေးအကောင်းတစ်ခုဖြစ်မယ်ပေါ့အကျိုးရှိတယ်ဆိုတာတကယ်ရောအလုံးလုံးသလားတော်ကြနေဘေးထွက်ဆိုးကျိုးလည်းမရှိဘူးတကယ်လည်းအလုံးမလုံးကူးခံတဲ့ခါကြလို့ရှိရင်တော့ခံလိုက်မယ်ဆိုတော့အဲ့လိုမျိုးဆိုလို့ရှိရင်မထိုးတာနဲ့တူတူပဲဖြစ်တဲ့အတွက်ကြောင့်အကျိုးလည်းရှိရမယ်နောက်ပြီးတော့ဟိုဘဏ္ဍာခါထိုးရမှာလေပေါ့နော်အခု Moderna ဆိုရင်တော့သူကနောက်ဆုံးသိရခါသူဆိုနှစ်ခါချင်းထိုးရမှာပေါ့နောက်အဲ့လိုမျိုးဘယ်လိုပုံစံမျိုးပေးမှာလဲ dosage ဘယ်လောက်ပေးမှာလဲဒါမျိုးတွေအသေးစားအတိအကျထွက်ထားပြီးပြီဆိုတဲ့ကာကွယ်ဆေးတစ်ခုသာအမြင်သာကြည့်လူတွေအနေနဲ့လည်းယုံကြည်စိတ်ချမ်းသာတာနဲ့ထိုးနိုင်တယ်ပေါ့
။နော်ကင်ဆာဝင်းပြည့်ရဲ့ပြောကြတဲ့ပဲဒီသတင်းပတ်တဲ့သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်နော်။